ရုရှားကအနောက်နိုင်ငံကစီးပွားရေးပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ရေနံတင်ပို့မှုအားလုံးကိုတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့ခဲ့တယ်လို့ရုရှားဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာနိုဗက်ကဒီနေ့ပဲပြောလိုက်ပါတယ်ရုရှားဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကိုရှောင်ရှားတဲ့အနေနဲ့ရေနံစိမ်းတင်ပို့မှု90ရာခိုင်နှုန်းခန့်ကိုဥရောပကနေတရုတ်နဲ့အိန္ဒိယလမ်းကြောင်းကိုပြောင်းပြီးတင်ပို့ခဲ့တယ်လို့ဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာနိုဗက်ကနိုင်ငံပိုင်ရုပ်သံမှာပြောသွားတာပါ။ယူကရိန်းစစ်ပွဲကိုစတင်ခဲ့ပြီးတဲ့နောက်ပိုင်းရုရှားကိုအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေမစခင်ကတည်းကအာရှပစိဖိတ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးကိုထူထောင်ထားပြီးဖြစ်တယ်လို့ဥရောပနဲ့အမေရိကန်ကလုပ်ခဲ့တဲ့ပိတ်ဆို့ကန့်သတ်မှုတွေဟာရုရှားရဲ့စွန့်အင်စီးဆင်းမှုကိုပြန်လည်ဥမော့အောင်လုပ်ပေးလိုက်တာပဲလို့လည်းသူကပြောထားပါဗျ။ရုရှားကုမ္ပဏီ Novatek ဦးဆောင်တဲ့သဘာဝဓာတ်ငွေ့ရေးစီမံကိန်း Arctic LNG 2ကိုပိတ်ဆို့အရေးယူဖို့ကိုအမေရိကန်ကပြီးခဲ့တဲ့လကပဲကြေညာခဲ့တာပါ။လက်ရှိမှာတော့ရုရှားကဥရောပကိုရေနံစိမ်းတင်ပို့မှုဟာမူလက40-45ရာခိုင်နှုန်းကနေ45ရာခိုင်နှုန်းထိသာကျဆင်းသွားပါတယ်မိဖန်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရှေ့ယာကတော့50-50ရာခိုင်နှုန်းထိတိုးလာတယ်လို့အိန္ဒိယဘက်မှာလည်း40ရာခိုင်နှုန်းထိတိုးလာတယ်လို့ဒုတိယဝန်ကြီးချုပ်နိုဗက်ကပြောပါတယ်